COVID-19 နဲ့ပတ်သက်တဲ့အရေးပေါ်ကြေညာချက်ကိုဂျပန်အစိုးရကပြန်လည်ရုပ်သိမ်းပြီးတဲ့နောက်ဂျပန်ရောက်မြန်မာရဲ့လက်တလောအခြေအနေနဲ့ပတ်သက်ပြီး VOA ကဆက်သွယ်မေးမြန်းထားပါတယ်ကျွန်မစုစုပါဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကိုဗစ်ရောဂါဆိုင်ရာအရေးပေါ်ကြေညာချက်ကိုပြန်လည်ရုပ်သိမ်းချောင်းပြီးခဲ့တဲ့25ရက်နေ့တုန်းကထုတ်ပြန်ခဲ့ပါတယ်အဲ့ဒီလိုထုတ်ပြန်ပြီးတဲ့နောက်မှာပဲတိုချိုမြို့ရင်းကဆေးရုံသူနာပြု3ဦးယောဂကုသခံထားရပြီးအရေးပေါ်ကာလကိုရုပ်သိမ်းလိုက်ပေမဲ့ဒီယောဂကုသခံရမှုမရှိသေးဘူးမြန်မာနိုင်ငံသားအချင်းချင်းသတိပေးနှိုးဆော်တာတွေကိုလည်းလှုံ့ဆော်နေတယ်လို့သိရပါတယ်ဧပြီလလယ်လောက်မှာထုတ်ပြန်ခဲ့တဲ့ဒီအရေးပေါ်ကြေညာချက်နောက်ပိုင်းဂျပန်နိုင်ငံတွင်းကစီးပွားရေးလုပ်ငန်းတချို့အယောင်းဝယ်ချသွားကြသလိုရပ်ဆိုင်းလိုက်ရတဲ့အခြေအနေထိရောက်သွားခဲ့တဲ့လုပ်ငန်းတွေလည်းရှိခဲ့ပါတယ်အဲ့ဒီလုပ်ငန်းတွေမှာအချိန်ပိုင်းဝင်ရောက်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားအများစုဟာလည်းအလုပ်လက်မဲ့ဖြစ်ကုန်တဲ့အထိဖြစ်သွားတယ်လို့ပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်ကအလုပ်အမှုဆောင်အဖွဲ့ဝင်ဦးတန်းဆွေက VOA ကိုပြောပါတယ်
။ဒါပေမဲ့ဒီ25ရက်မှာရေးပေါ်အခြေအနေကိုရုပ်သိမ်းလိုက်ပြီးတော့ကြော်ညာတော့ညာလည်းပဲဒီတူတူအေရီယာဒီပတ်ဝန်းကျင်မှာဝင်ဒီဗိုင်းရပ်စ်ကိုတွေ့တဲ့ကိုရလေနေနေလေးကပြန်တက်လာရပေါ့သူတွေကြတော့လေပို့ပြီးတော့လူစုလူဝေးဖြစ်လာမယ်ဆိုလို့ရှိရင်ဆွေမွေရစီဖြစ်လာမယ်လို့အဲတွေးတော်နေတဲ့လူတွေရှိသလိုအခုချိန်မှာလူတိုင်းကကြောက်ရွံ့တဲ့စိတ်တွေနဲ့ဝေမိုးမရေဖြစ်နေကြတော့ရှိပွားရေးလုပ်ငန်းတွေကလည်းပြန်ပြီးတော့ပုံမှန်ပြန်လည်ပတ်ဖို့တက်ကြတော့အချိန်တော်ယူရလိမ့်မယ်လို့တော့ကျွန်တော်တို့ခန့်မှန်းပါမမအများစုကအချိန်ပိုင်းလုပ်ငန်းတွေလုပ်ကြတာကဖြစ်တဲ့ဆက်ပြောင်းမလို့အဲတော်တော်များများလောက်ကဒီဝင်ဝင်မရှိတဲ့နေသားမျိုးရှိပေါ့ဒီတော်တော်လေးခက်ခဲနေတိုင်းတော်လဲကျွန်တော်တို့ကြားရပါတယ
်ဂျပန်လူဝင်မှုကြီးကြပ်ရေးကထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရဆိုကိုဗစ်ကာလအတွင်းဂျပန်နိုင်ငံတွင်းမှာနေထိုင်နေတဲ့မြန်မာနိုင်ငံသားဥယေဟာ3000နီးပါးမှရှိနေပါတယ်ဂျပန်ရောက်မြန်မာတချို့နေရပြန်နိုင်မှုအတွက်အခက်အခဲတွေရှိနေပြီးဒါတွေကိုတန်ယုံဘက်ကဆောင်ရွက်ပေးနေတဲ့အပိုင်းမှာအချိန်ကျကြမှုတွေရှိနေတယ်လို့လဲဦးတန်းဆွေကအခုလိုဆက်ပြောပါတယ
်ချို့ဒီမှာတက္ကသိုလ်ရောက်နေတဲ့ဗမာနိုင်ငံတွေအဲ့တော်များများပြန်မှုတက်ကျော်တော်လေးခက်ခဲရှိနေတယ်ဥပမာဒီရောက်ပြီးတော့အကြောင်းကြောင့် passport ပြောင်းသွားတဲ့လူတွေအကြောင်းကြောင့်ရောက်ဒီနိုင်ငံမှာနေထိုင်ခွင့်မရတဲ့လူတွေကဗမာနိုင်ငံသားဖြစ်ကြောင်းထောက်ထားပေါ့အဲ့အရာတွေကိုကျွန်တော်တန်လုံးကိုရှောက်ထားတဲ့အခါမှာချို့ရဆိုလို့ရှိရင်နှစ်နှစ်သုံးနှစ်လောက်တော့ကြာနေပြီဒီထောက်ထားတွေမရဘူးအဲ့ကြောင့်မို့ဒါတွေကဟိုအစိုးရကျွန်တော်တို့ပေါ်ပိုင်းမှာလူကြီးတွေဘက်မှာတီရောတီရလားဒါတွေနဲ့ပတ်သက်ပြီးတော့လှုပ်ထုတ်လို့ဒီဘယ်လိုများတလောက်တော့ကြံ့ကြာနေလဲဟောလေဒါတွေလည်းပြအောင်လုပ်ပြီးတော့ဆောင်ရွက်ပေးမယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံသားတွေဟောလေတကယ်ကူညီဆောင်ရွက်ရောက်လိမ့်မယ်လို့ကျွန်တော်ပြောချင်ပါလေ
ကိုဗစ်ကာလမှာရင်ဆိုင်နေရတဲ့အခက်အခဲတွေကိုဖြေရှင်းနိုင်မှုအတွက်ဂျပန်အစိုးရကလူတအုပ်ကိုဂျပန်ရန်ငွေတသိန်းစီထောက်ပံ့ပေးသွားမှာပါအဲ့ဒီထဲမှာနေထိုင်သူအခြေခံမှတ်ပုံတွေစီရင်ဝင်နေနိုင်ငံသားတွေလည်းအကျုံးဝင်တာကြောင့်မြန်မာနိုင်ငံသားတွေလည်းထောက်ပံ့ဝင်ရရှိမှာဖြစ်တယ်လို့သိရပါတယ်ဂျပန်နိုင်ငံမှာနေထိုင်တာ20ကျော်ပြီဖြစ်တဲ့ကိုဘူဘူကလည်းအစိုးရကထောက်ပံ့တဲ့ရန်ငွေတသိန်းကိုခံစား권ရထားသူဖြစ်ပါတယ်
ကုန်တော်များအစုစုပြေပေါ်နေလားတို့ချို့တောက်တဲ့နေပြီလည်းတော့ကုန်ပြီးတော့ပြေပြီးပြန်ဖွင့်တဲ့ခါကျပြီးရှော့တယ်အဲလုံးလုံးမဲ့ရိုက်ခေါ်ပါလေအလုံးအစ်စ်တွေကထပ်ထွက်လာလို့ဆိုတော့လည်းခင်းရည်နေတယ်ဒါပေမဲ့အားလုံးကိုရှော့နေဘူးလေဒါကြည့်ဒီတိုးလို့လည်းဆက်ဆံလို့လည်းကိုယ်ကိုယ်တို့ပြေချောင်းကျွန်တော်ကိုယ်လည်းအလုပ်ရှာတယ်ကျွန်တော်ကိုယ်လည်းအဲ့အလုပ်ကဒီလိုဆိုရင်မရှိဖြစ်
အခုလိုအခြေအနေမျိုးမှာအစိုးရဟာပြည်သူတွေစီကရရှိထားတဲ့အခွင့်အရေးတွေကပဲပြန်လည်ထောက်ပံ့ပေးတာဖြစ်လို့ဂျပန်ရောက်မြန်မာတွေလည်းအခွင့်အရေးပုံမှန်ပေးဆောင်ဖို့ကိုသူကတိုက်တွန်းထားပါတယ်။ကိုဗစ်ရောဂါကူးစက်မှုတာစီကာဝေးရေးအစီအမံတွေကြောင့်မြန်မာနိုင်ငံကိုပြန်မှုအခက်အခဲရှိနေတဲ့ဂျပန်ရောက်မြန်မာတွေက195ဦးကိုကယ်ဆယ်ရေးလိရင်နဲ့မေလ2ရက်နေ့ကပို့ဆောင်ပေးခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အကြောင်းမျိုးမျိုးကြောင့်ဂျပန်နိုင်ငံကိုရောက်ရှိလာပြီးပြန်မို့နှစ်ချီကြာနေတဲ့အခက်အခဲရှိတဲ့မြန်မာနိုင်ငံသားတွေအတွက်ကိုလည်းအစိုးရအနေနဲ့ကူညီဆောင်ရွက်ပေးဖို့တောင်းဆိုထားကြပါတယ်။ဒီကနေ့စီးရင်တွေအရဆိုနိုင်ငံပေါင်း213နိုင်ငံကလူပေါင်း58သိန်းကျော်ကိုကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခဲ့တာပါ။ဒီရောဂါကြောင့်သေဆုံးသူ3,500ကျော်ရှိခဲ့ပြီးရောဂါပျောက်ကင်းသွားသူအရေအတွက်ဟာလည်း25သိန်းကျော်အထိရှိထားပြီးဖြစ်ပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။